Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်စက်တင်ဘာလ19ရက်တနင်္ဂနွေနေ့ညနေ 6:00 အစီအစဉ်တွေကို line to meter 19.25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကီထိုက်ပါလန်ဒန်မြောက်ယထာဘုံပေါက်ကွဲမှုနဲ့ဆက်ဆက်မှုတန်တရားနဲ့ဒုတိယမြောက်မျိုးသားတအုပ်ကိုရဲကထပ်ပြီးတော့ဖမ်းဆီးထားပါတယ်ဂါဇာကိုထိန်းချုပ်ထားတဲ့ Hamas တို့ကအုပ်ချုပ်ရေးအဖွဲ့ကိုဖျက်ပြီးရွေးကောက်ပွဲလုပ်မယ်လို့ဒီကနေ့ကြေညာပါတယ်။မြန်မာနိုင်ငံကနေထွက်ပြေးလာတယ်လို့ဆိုရဲသူတို့အခေါ်အပြင် Rohingya Muslim တွေအတွက်စခန်းကြီးတစ်ခုစောက်ဖို့ Bangladesh အစိုးရကစီစဉ်နေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကိုရန်နိုင်နဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။နောက်ဆုံးရသတင်းတွေနားဆင်ပြီးမှရှမ်းပြည်နယ်အတွင်းတိုင်းသာလက်နက်ကိုင်အဖွဲ့နဲ့မြန်မာအစိုးရစစ်တပ်ကြားတိုက်ပွဲတွေဆက်ဖြစ်နေတယ်လို့လူအခွင့်ရေးချိုးဖောက်မှုတွေလည်းဆက်ဖြစ်နေတဲ့အကြောင်းတွေနဲ့အတူနားဆင်ရမှာက
ဒါကတော့တိုက်ရိုက်ကျွန်တော်တို့ဖြေရှင်းလိုက်တာပါပဲ။ဒီနိုင်ငံတကာပြည်သက်ကိုလေတိုက်ရိုက်ဖြေရှင်းလိုက်တာဖြစ်တယ်။ဒါပေမဲ့တစ်ဖက်မှာကျတော့ကြည့်ပြန်တော့လေသူဘလောက်ရှင်းရှင်းတော့အခုဟာအမြင်ကစောင်းနေကြတဲ့အခါတော့လေအကုန်စင်တော့လေကြောက်သွားမှာတော့မဟုတ်ဘူး
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပြောကြားမဲ့မိကုန်းနဲ့ပတ်သက်ပြီး The Voice Weekly ဒုတိယအေဒီတာချုပ်ဦးစေရသူပြောသွားတာပါ။အပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်။ဒါအပြင်ထိုင်းနိုင်ငံတွင်ရွှေပြောင်းအလုတ်သမားတွေအလုတ်ကင်ကွင်းစာရွက်စာတမ်းမှတ်ပုတ်တင်စီးရင်သွင်းရတဲ့အခြေအနေတွေကိုပါနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်။ဗီတင်နိုင်ငံလန်ဒန်မြို့တော်ကမြောက်ယထာဘုံခွဲမှုနဲ့ဆက်ဆက်မှုတန်တရားနဲ့ဒုတိယမြောက်လူတအူးကိုထပ်မံဖမ်းဆီးတဲ့အကြောင်းရဲကပြောပါတယ်။ဟီထရိုလေဆိပ်ရှိရာလန်ဒန်အနောက်ပိုင်း House Low ကအသက်22နှစ်အရွယ်အမျိုးသားတအုပ်ကိုစနေနေ့ညသကောင်းမတိုင်မီလေးမှာဖမ်းဆီးတဲ့အကြောင်းရဲအဖွဲ့ရဲ့ကြေညာချက်မှာဖော်ပြပါရယ်ဗီတင်နိုင်ငံရဲ့အကြမ်းဖက်ဝါဒဆိုင်ရာဥပဒေနဲ့ဖမ်းဆီးခဲ့တာဖြစ်ပါတယ်မနေ့စနေနေ့အစောပိုင်းကတော့ဒိုဘာစိတ်ကန်းဧရိယာကနေအသက်18နှစ်အရွယ်အမျိုးသားတအုပ်ကိုဖမ်းဆီးခဲ့ပါတယ်ဒီစိတ်ကန်းကတော့ဗီတင်နဲ့ပြင်သစ်နိုင်ငံခြားကူလူသွားလာချရာအရေးပါတဲ့ဂရုစိတ်ကန်းတစ်ခုဖြစ်ပါတယ်အကြမ်းဖက်ဝါဒလုပ်ရက်လုံဆောင်မှုပြင်ဆင်မှုဓမ္မမဟုတ်အားပေးကူညီမှုဆိုင်ရာတန်တရားတွေနဲ့အဲ့ဒီလူငယ်ကိုဖမ်းလိုက်တာလို့စနေနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒုတိယလက်ထောက်ရဲကော်မရှင်နာမင်းကြီးနီလ်ဘာဆူးကပြောပါတယ်ပထမဆုံးဖမ်းဆီးမှုကတိတ်ကိုအရေးပါခဲ့တယ်လို့လည်းရဲမင်းကြီးကပြောပါတယ်ဒီဖမ်းဆီးမှုနောက်ပိုင်းမှာတော့ဒိုဘာစိတ်ကန်းနဲ့လန်ဒန်မြို့စုံကရက်ွက်တစ်ခုကဒေသခံတွေကိုပြောင်းရွှေ့ပြီးအိမ်တလုံးကိုရဲကရှာဖွေခဲ့ပါတယ်တကြီးရွယ်ဦးဇနီးမောင်နှံနှစ်ဦးရဲ့အိမ်ကိုရဲကရှာခဲ့တာလို့စံပူရီရက်ွက်ကရက်ွက်သူရက်ွက်သားတွေကပြောပါတယ်ပန်နလော့ဖ်နဲ့ရော်နယ်ဂျုံးစ်တို့ဇနီးမောင်နှံကမွေးစားကလေးတွေကိုဆယ်စုနှစ်တင်တဲ့ချီချီရှူစောင့်ရှောက်ခဲ့ကြသူတွေဖြစ်ပြီးသူတို့ရဲ့ဆောင်ရွက်ချက်အတွက်ဘီမာဂျီအဲလစ်ဘက်က2010ပြည့်နှစ်တုန်းကဂုံးပြုချိမြောက်ခဲ့သေးတာဖြစ်ပါတယ်ဒိုဘာဂရုစိတ်ကန်းကနေပစ္စည်းတချို့လည်းတင်ဆက်ရမိတယ်လို့ရဲမင်းကြီးကပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူးရထားပေါ်မှာဘုံပေါက်ကွဲမှုဖြစ်ခဲ့တဲ့ Person Greens ဘူရာယုံကိုလည်းပြန်ဖွင့်လိုက်မနေ့စနေနေ့ကပြန်ဖွင့်လိုက်ပါပြီဒီပေါက်ကွဲမှုဟာဆိုရင်တော့ဒီနှစ်အတွင်းဗီတင်နိုင်ငံမှာ၅ချိန်မြောက်အကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရမှုဖြစ်ပါတယ်ရှင
်ကမ္ဘာဥရုယာစီပြောင်းလဲမှုဆိုင်ရာ Paris သဘောတူညီချက်မှာပြန်ပါဖို့ဆန္ဒရှိတဲ့သဘောမျိုးဥရောပသမဂ္ဂ EU ရဲ့ဆွေးနွေးဆိုင်ရာထိပ်တန်းတာဝန်ရှိသူတွေကအမေရိကန်ဘက်ကအရေးယောင်ပြထားပါတယ်အဲ့ဒီသဘောတူညီချက်ကိုပြန်ပြီးစစ်ဆင်ညှိနှိုင်းဖို့အတွက်အမေရိကန်ကနှုတ်ထွက်မယ်လို့ဒေါနယ်ဒ်ထရမ့်ကဂျွန်လမှာကြေညာထားတာပါကနေဒါတရုတ်နဲ့ EU တို့ဦးဆောင်ပြီးဝန်ကြီးအယောက်30ကျော်တက်တဲ့ကနေဒါနိုင်ငံမွန်ထရီယယ်မြို့မှာလုပ်တဲ့အစည်းအဝေးတစ်ခုတွင်ဒီသဘောထားအပြောင်းလဲဖြစ်လာတာလို့ဥတုရာသီဆိုင်ရာလုံဆောင်ချက်နဲ့စွန့်ရဆိုင်ရာဥရောပကော်မရှင်နာမင်းကြီးမီဂယ်အာရီယက်စ်ကနေတီကစနေနေ့မှာပြောပါတယ်အင်္ဂါနေ့မှာစတင်မဲ့ကုလသမဂ္ဂထရီယယ်ညီလာခံအထူးကအစည်းအဝေးတွေအတွက်ပြင်ဆင်တဲ့အနေနဲ့မွန်ထရီယယ်မြို့မှာဒီအစည်းအဝေးကိုလုပ်ခဲ့ကြတာပါ Paris သဘောတူညီချက်ကိုပြန်ပြီးစစ်ဆင်ညီနိုင်မှာမဟုတ်ပေမဲ့ဒီသဘောတူညီချက်ရသူတို့ပါဝင်လှုပ်ဆောင်နိုင်မယ့်အချက်တွေကိုပြန်ပြီးသုံးသပ်မယ်လို့ American ဘက်ကပြောတဲ့အကြောင်းကော်မရှင်နာမင်းကြီးကနေတီကအစည်းအဝေးအဖြစ်မှာပြောပါတယ်ဒါပေမဲ့သူရဲ့ပြောဆိုချက်ထွက်လာပြီးတဲ့နောက်သိမကြခင်မှာပဲ American သမ္မတအင်ပီတော်ပြောခွင့်ရ Sarah Huckabee Sanders ကကွဲပြားတဲ့ပြောဆိုချက်တစ်ခုကို Twitter မှာရေးပါတယ်Paris သဘောတူညီချက်ကိုမိမိတို့ရဲ့သဘောထားမပြောင်းလဲကြောင်းသဘောတူညီချက်ထဲမှာအမေရိကန်အတွက်အကျိုးရှိမဲ့အချက်တွေမပါရင်အမေရိကန်ကနှုတ်ထွက်မယ်ဆိုတာသမ္မတကရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ကြောင်းအင်မီတော်ပြောခွင့်ရကရေးပါတယ်ခင်ဗျာ
ဂါဇာကိုအုပ်ချုပ်နေတဲ့အစ္စလာမစ်စစ်သွေးချောင်းအဖွဲ့ဟမတ်စ်ကသူတို့အုပ်ချုပ်ရေးအဖွဲ့ကိုဖျက်သိမ်းပြီးအထွေထွေရွေးကောက်ပွဲကျင်းပမယ်လို့ဒီကနေ့တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပါတယ်။ဟမတ်စ်နဲ့သမ္မတမမ်မုတ်ဆာဘတ်စ်ရဲ့ဖာတာအဖွဲ့ကြားနိုင်ငံရေးနဲ့ပိုင်းနက်ဆိုင်ရာညှင်းပွားမှုကိုအဆုံးသတ်ရင်းနည်းလမ်းတစ်ခုအဖြစ်လဲအခုဆုံးဖြတ်ချက်ကိုရှုမြင်ကြပါတယ်။ဒီဆောင်ရွက်ချက်ကပြန်လည်ပေါင်းစည်းရေးအစိုးရတရက်ဖွဲ့စည်းနိုင်ရေးလမ်းဖွင့်လိုက်တာလည်းဖြစ်ပါတယ်။ဂါဇာကနေပါလက်စတိုင်းအာဏာပိုင်အဖွဲ့ကိုဟမတ်စ်တို့တိုက်ထုတ်လိုက်တဲ့2008ခုနှစ်ပြည်တွင်းစစ်ကာလကတည်းကပါလက်စတိုင်းစင်ပြိုင်အစိုးရတွေကြားမပြေမလည်ဖြစ်နေတာပါ။ဟမတ်စ်နဲ့ဖာတာတို့ကကိုယ်စားလှယ်တွေအီဂျစ်ထောက်လှမ်းရေးတာဝန်ရှိသူတွေနဲ့ကိုင်ရိုမြို့တော်မှာတီးကြားစီဆွေးနွေးခဲ့ကြပြီးတဲ့နောက်အခုဆုံးဖြတ်ချက်သတင်းထွက်လာတာဖြစ်ပါတယ်။ဂါဇာဒေသကတော့လျှက်စစ်မီးမလုံလောက်မှုအပါအဝင်လူသားချင်းစာနာထောက်ထားမှုဆိုင်ရာဘေးဒုက္ခနဲ့ကြုံတွေ့နေရတာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမစ္စိုရီပြည်နယ်မှာလူမဲအမျိုးသားတဦးကိုတပ်မှုနဲ့တရားစွဲခံထားတဲ့လူပြူရဲရရှိကိုတရားစီလွတ်ပေးလိုက်တဲ့အပေါ်မှာစနေနေ့နေပိုင်းကငြင်းညမ်းစွာဆန္ဒပြရာကနေဒီဆန္ဒပြပွဲတွေဟာညဘက်မှာတော့အကြမ်းဖက်မှုတွေအထိဖြစ်လာခဲ့ပါတယ်။စိန်လူးဝစ်မြို့စုကဒေါ်မာလုပ်အရက်မှာစနေနေ့နောက်ပိုင်းကဆန္ဒပြတဲ့သူတချို့ကပဒင်းပေါက်မန်တွေကိုခွဲခဲ့ကြပြီးတော့ရဲတွေကိုလည်းအရာဝတ္ထုတွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။အဲ့ဒီဒေါ်မာလုပ်ဆိုတဲ့အရက်ဟာစားသောက်ဆိုင်တွေအမှုပညာပြကန်းတွေအဝတ်ထည်ဖက်ရှင်ဆိုင်တွေအမှတ်ရပစ္စည်းရောင်းဆိုင်တွေနဲ့ဖျော်ဖြေတင်ဆက်မှုတွေရှိတဲ့လူစီကားတဲ့နေရာတစ်ခုဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေကမန်တွေကိုခွဲတဲ့အထိအကြမ်းဖက်ဆန္ဒပြတာတွေဖြစ်လာပြီးတဲ့နောက်မှာရဲကအဲ့လူတွေကိုအလင်းမြန်ဝင်ရောက်နိုင်နေပြီးတော့တချို့ကိုဖမ်းဆီးခဲ့ပါတယ်။စနေနေ့စောပိုင်းကတော့စိန်လူးဝစ်မြို့စင်ကြေဘုံဒေသကဈေးဝယ်စင်တာတစ်ခုကိုဖျက်ပြီးတော့လူရာပေါင်းများစွာငြင်းငြမ်းစွာဆန္ဒပြခဲ့ကြတာပါ။ကမ္ဘာကျော်တေဂီတာအဖွဲ့ဖြစ်တဲ့ YouTube အဖွဲ့ကလည်းဆန္ဒပြပွဲတွေကြောင့်စိန်လူးဝစ်မြို့ရဲတပ်ဖွဲ့အနေနဲ့လုံခြုံရေးကိုအပြည့်အဝပေးနိုင်မှာမဟုတ်ဘူးလို့ယူဆတဲ့အတွက်စိန်လူးဝစ်မှာစနေနေ့ညကပြုလုပ်ဖို့ပြင်ဆင်ထားတဲ့ဂီတဖျော်ဖြေပွဲကိုဖျက်သိမ်းတယ်ဆိုပြီးတော့အဲ့ဒီမနက်ကကြေညာခဲ့ပါတယ်ခင်ဗျာ
View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမြန်မာပိုင်းစီစဉ်ရဲ့တင်းကနေနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဆိုတဲ့သူတို့အခေါ်ရိုဟင်ဂျာမွတ်စလင်၄သိန်းလောက်အတွက်စခန်းကြီးတစ်ခုစောက်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်အဆောက်အုံတစ်လုံးကိုမိသားစု6ခုနေထိုင်နိုင်မဲ့အဆောက်အုံပေါင်း14,000ကိုဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်နားက8000ကီလိုမီတာကျယ်တဲ့မြန်မာနောက်ဆယ်ရက်အတွင်းမှာတိစောက်သွားမှာဖြစ်ပါတယ်။ဒုက္ခသည်တွေရဲ့သွားလာခွင့်ကိုတော့ကန့်သတ်ထားမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုစခန်းအပြင်ဘက်သွားခွင့်ပြုမှာမဟုတ်ဘူးလို့လည်းဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးကစက်တင်ဘာလ10ရက်နေ့မှာပြောဆိုထားတာပါ။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းမှာမော်တော်ယာဉ်နဲ့ခီးသွားလာခွင့်ကိုလည်းတားမြစ်ထားပါတယ်။ဒီစခန်းကိုဘင်္ဂလားဒေ့ရှ်စစ်ဖက်နဲ့နိုင်ငံတကာအကူအညီပေးအဖွဲ့အစည်းတွေပူးပေါင်းတိစောက်မှာဖြစ်ပါတယ်။အဂုတ်လ25ရက်နေ့ကနေဆက်ရဲကင်းတွေကိုရိုဟင်ဂျာစစ်သွေးကြွတွေကတိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်ဖက်ကနေမြေရှင်းလင်းရေးနဲ့စစ်စင်ရေးလုပ်တာမှာဒုက္ခသည်အများအပြားဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတာဖြစ်ပါတယ်ရှင်
။ကုလသမဂ္ဂထွေထွေညီလာခံကိုလာမယ့်အင်္ဂါနေ့ကျရင်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာစတင်ကျင်းပမှာဖြစ်ပြီးတော့ဒီအတွက်လုံခြုံရေးပြင်ဆင်မှုတွေလှုပ်ဆောင်နေသလိုဆန္ဒပြတဲ့သူတွေဘက်ကလည်းဆန္ဒပြဖို့ပြင်ဆင်နေကြပါတယ်။လူ့သမဂ္ဂရုံးချုပ်ရှိရာနယူးယောက်မြို့မှာနေဆင်ကျင်းပတဲ့အထွေထွေညီလာခံကိုကမ္ဘာနိုင်ငံပေါင်း193နိုင်ငံကခေါင်းဆောင်တွေနဲ့ကိုယ်စားလှယ်အဖွဲ့တွေတက်ရောက်ဖို့ရှိတာကြောင့်ကုလသမဂ္ဂလုံခြုံရေးတာဝန်ရှိသူတွေဟာလုံခြုံရေးအတွက်အတားအဆီးအကြံတွေချပြီးတော့ပြင်ဆင်မှုတွေလုပ်နေကြတာဖြစ်ပါတယ်။အခုနဲ့အထွေထွေညီလာခံအတွင်းမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းကြောင်းမှုအန္တရာယ်ပါဝင်ကမ္ဘာလုံးဆိုင်ရာလုံခြုံရေးကိစ္စရပ်တွေကိုလည်းဆွေးနွေးသွားဖို့ရှိပါတယ်။ဒါ့အပြင်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကပဋိပက္ခအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အရေးကိုလည်းဆွေးနွေးဖို့ရှိနေပါတယ်။ပြီးခဲ့တဲ့တောက်ကြာနေ့ကတော့ရိုဟင်ဂျာရေးထောက်ခံသူတချို့ကကုလသမဂ္ဂရုံးရှိမှဆန္ဒပြခဲ့ကြပြီးတော့အဲ့ဒီထွက်ပြေးတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကတစုံတရာပြောဆိုခြင်းမရှိတဲ့အပေါ်မှာဝေဖန်ခဲ့ကြပါတယ်။ဒေါင်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်အတွင်းမှာရိုဟင်ဂျာအစွန်းရောက်တွေရဲ့အကြမ်းဖက်မှုအန္တရာယ်ကြောင့်အခုနှစ်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်မှာမဟုတ်ပဲဒုသမ္မတဦးဟန်နရီဗန်တီယူပဲတက်ရောက်မှာဖြစ်ပါတယ်။ကုလသမဂ္ဂမှာတပတ်ကြာကျင်းပမဲ့အစည်းအဝေးအတွင်းမှာကမ္ဘာခေါင်းဆောင်တွေဟာငြိမ်းချမ်းရေးလုံခြုံရေးနဲ့ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်မှုကိစ္စရပ်တွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ။
ပါကစ္စတန်နောက်ပိုင်းမှာဒီကနေ့တနင်္ဂနွေနေ့လမ်းဘေးတောင်ပုံပောက်ကွဲတာကြောင့်အစိုးရအကြီးအကဲအရာရှိတဦးနဲ့သူ့ရဲ့လုံခြုံရေးအဆောင်အ ਨੇ ဆုံး၄ဦးတို့သေဆုံးခဲ့ရပါတယ်။ အာဖဂန်နိုင်ငံနဲ့နယ်စပ်မှာရှိတဲ့မတိမငိမ့်ဖြစ်နေတဲ့ဘာဂျွားမြို့နယ်စုဒေသမှာပောက်ကွဲမှုဖြစ်တာပါမြို့နယ်စုအကြီးအကဲတွေနဲ့အစင်အလာတွစ်ဆုံဘွဲကိုတက်ရောက်ဖို့နယ်စပ်ရွာတရွာကိုသွားတဲ့မာမွန်ဒ်ခရိုင်ခွဲရဲ့အုပ်ချုပ်ရေးမှူးဖဝတ်အာလီရဲ့ကားကထောင်ထားတဲ့ဘုံကိုထိခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်တာလီဘန်တို့ကလမ်းမထောင်ဘုံကိုသူတို့လုခဲ့တာလို့ပြောပါတယ်။ပါကစ္စတန်တာလီဘန်ပြောခွင့်ရကပောက်ကွဲမှုကြောင့်အုပ်ချုပ်ရေးမှူးဖဝတ်အာလီအပါအဝင်ခုနှစ်ဦးသေဆုံးတယ်လို့လည်းမီဒီယာတွေကိုပေးပို့တဲ့အီးမေးလ်ထဲမှာဖော်ပြထားပါတယ်ရှင်။
ဂျပန်နိုင်ငံကျူးရှူကျွန်းကိုအင်အားဖြင့်တိုင်ဖုန်းမုန်တိုင်းတနင်္ဂနွေနေ့မနက်ပိုင်းကဝင်ရောက်တိုက်ခတ်ခဲ့ပြီးတော့မိုးသက်လေပြင်းများကြောက်ခဲ့ပါတယ်။တာလင်းတိုင်ဖုန်းမုန်တိုင်းကြောင့်ဂျပန်နိုင်ငံတောင်ပိုင်းနေရာအတော်များများမှာမိုးသက်ထန်စွာရွာသွန်းပြီးတော့ပျက်စီးတွေလည်းရှိခဲ့ပါတယ်။ကာဂိုရှိမခရိုင်မှာလူ3,000ကိုဘေးလွယာကိုရွှေ့ပြောင်းကြဖို့မုန်တိုင်းသတိပေးချက်ထုတ်ပြန်ထားပြီးတော့အင်ဂျင်1500ကျော်လောက်လျှက်စစ်မီးတွေပြတ်တောက်ကုန်တယ်လို့ဂျပန်နိုင်ငံ TBS ရုပ်သံလိုင်းကကြေညာပါတယ်။ကျူးရှူကျွန်းနဲ့ရှီကိုကူကျွန်းတွေမှာယထားနဲ့လေကြောင်းခီးစဉ်တွေရပ်ဆိုင်ခဲ့ရသလိုပင်လယ်လိုင်းတွေနဲ့အနှဲငယ်ရေကြီးတာတွေလည်းရှိခဲ့ပါတယ်။ဒီတိုင်ဖုန်းမုန်တိုင်းဟာဂျပန်နိုင်ငံအနောက်ပိုင်းမှာဝင်မွေနောက်တိုက်ခတ်ခဲ့ပြီးတော့ကန်ယူနန်ဒေသတွေမှာလည်းမိုးသည်ထန်စွာရွာသွန်းပြီးရေကြီးတာတွေလိုင်းကျမ်းတာတွေဖြစ်နိုင်တယ်လို့အာနာပိုင်ဒီဘက်ကသတိပေးထားပါတယ်။အဆာကူရာမြို့ဒေသခံတချို့ကတော့မုန်တိုင်းကယ်ဆယ်ရေးစခန်းတွေမှာတွားရောက်ခိုလုံခဲ့ကြပါတယ်။တာလင်းတိုင်ဖုန်းမုန်တိုင်းဟာပစိဖိတ်ဒေသမှာအခုနှစ်မုန်တိုင်းရာသီအတွင်းဖြစ်ပေါ်ခဲ့တဲ့18ခုမြောက်မုန်တိုင်းလည်းဖြစ်ပါတယ်။မုန်တိုင်းဟာအရှေ့မြောက်ဘက်ကိုဥတီရွှေရှားနေပြီးတော့တိုကျိုမြို့ကိုဒီကနေ့တနင်္ဂနွေနေ့ညနေပိုင်းလောက်မှာရောက်နိုင်ခြေရှိတယ်လို့ခန့်မှန်းနေကြပါတယ်။တာလင်းတိုင်ဖုန်းမုန်တိုင်းကြောင့်အခုသတင်းပတ်စောပိုင်းကတရုတ်နိုင်ငံမှာတော့လူ3000ကျော်ပေးလွယကိုရှင်ပြောင်းခဲ့ရပါတယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့ကအစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကိုထောက်ခံတဲ့သူတွေရဲ့ကုကဲရေးဌာနကိုသိမ်းယူလိုက်ပြီလို့ဖိလစ်ပိုင်စစ်တပ်ကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။မနေ့စနေနေ့ကစပြီးဗလီတစ်ခုနဲ့တခြားအဆောက်အုံတစ်ခုကိုစတင်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်သွေးကြွတွေရဲ့ကုကဲရေးဌာနကိုသိမ်းယူနိုင်ခဲ့တာလို့စစ်တပ်ကပြောပါတယ်။မာရာဝီမြို့ရဲ့၄လနီးပါးကြာတိုက်ပွဲတွေအတွင်းလူပေါင်း800ကျော်သေဆုံးခဲ့ရပြီလည်းဖြစ်ပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမှတ်သင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ဒေါအောင်ဆန်းစုကြည်ပြောကြားမဲ့မိကုံပေါ်အမြင်သဘောထားတွေကိုအရင်ဆုံးတင်ပြပေးပါမယ်ရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဆန်ရမိကုံဟာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့အကြက်အတဲစိန်ခေါ်မှုတွေပေါ်နိုင်ငံတကာရဲ့စိုးရိမ်မှုတွေဖိအားတွေကိုအတိုင်းအတာတစ်ခုထိပြေလျှော့အောင်ဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ပေမဲ့လို့ကြုံနေရတဲ့ပြဿနာတွေကတော့အလုံးစုံပြေလည်သွားမှာမဟုတ်ဘူးဆိုတဲ့ယူဆချက်တွေလည်းရှိပါတယ်။အင်္ဂလိပ်ဘာသာနဲ့ပြောမယ့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့မိကုံပေါ်နိုင်ငံလက်ရှိအခြေအနေကိုစိုးရိမ်မကင်းဖြစ်နေရတဲ့ပြည်သူအများနားလည်အောင်မြန်မာဘာသာနဲ့လည်းပြောစီလို့သူတွေလည်းရှိပါတယ်။ဒေါအောင်ဆန်းစုကြည်ပြောကြမဲ့မိကုံအပေါ်သဘောထားအမြင်တွေကိုမဆုမွန်ကစူးစီးတင်ပြထားပါရရှင
်။ဟုတ်ကဲ့ပါ။လာမယ့်သတင်းပတ်ထဲစက်တင်ဘာလ19ရက်နေ့အင်္ဂါနေ့မနက်10:00မှာတော့နေပြည်တော်အပြည်ပြည်ဆိုင်ရာကွန်ဗင်းရှင်းဘဟုဌာနမှာနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဆိုင်ရာမိကုံပြောကြားမှာဖြစ်ပါတယ်။အဲ့ဒီအခမ်းအနားကိုတော့မြန်မာနိုင်ငံဆိုင်ရာတန်ရုံတာဝန်ခံတွေတန်တမန်တွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်တွင်းပြည်ပသတင်းမီဒီယာတွေကိုဖိတ်ကြားထားပါတယ်။ဒေါအောင်ဆန်းစုကြည်မိကုံပြောနေတဲ့တပြိုင်တည်းထဲအစိုးရရုပ်မြင်သံကြားနဲ့ရေဒီယိုတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်ကကုလသမဂ္ဂအထွေထွေညီလာခံကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်မတက်ရောက်နိုင်ခဲ့တာဟာနိုင်ငံတွင်းလက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်မှုဖြစ်စဉ်ကြောင့်တိမ်းရှောင်သူတွေကိုလူသားချင်းစာနာမှုအကူအညီနေပေးဖို့နဲ့ဒီမငြိမ်သက်မှုဖြစ်စဉ်နေနဲ့ဆက်ဆက်ပြီးဘာသာရေးလူမျိုးရေးပြည်ပခအသွင်ဆောင်တဲ့ဖန်တီးမှုတွေကြောင့်ပြည်တွင်းတည်ငြိမ်လုံခြုံရေးကိုအထူးအလေးထားလှုပ်ဆောင်ဖို့စတဲ့အကြောင်းပြချက်၄ချက်နဲ့မသွားရောက်ခဲ့တာလို့ကြေညာခဲ့ပြီးတဲ့နောက်မှာတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်အခုလိုမိကွန်းပြောဆိုမဲ့အပေါ်နိုင်ငံတကာမှာရောပြည်တွင်းမှာပါအထူးစိတ်ဝင်စားမှုတွေမြင့်တက်နေတာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံရဲ့အခုလိုပြောမဲ့မိကွန်းဟာလက်ရှိမြန်မာနိုင်ငံရဲ့အခြေအနေအဖြစ်အပျက်တွေစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့စိုးရိမ်မှုတွေဖိအားတွေကိုဖြေလျော့သွားအောင်ဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း The Voice Weekly ဒုတိယ Editor ချုပ်ဦးဇေယသူကသုံးသပ်ပါတယ်
။အန်တူတန်ကြားကျင်နေကြတာပေါ့နော်လူတွေကကြားကျင်နေတဲ့ခါကျတော့ဒါကတော့ဟိုဓာတ်ရိုက်ကျွန်တော်တို့ဖြေရှင်းလိုက်တာပါပဲ။ဟိုနိုင်ငံတကာပြည်သက်ကိုလေဓာတ်ရိုက်ဖြေရှင်းလိုက်တာဖြစ်တယ်။ဒါပေမဲ့တစ်ဖက်မှာကြာတော့ကြည့်ပြန်တော့လေသူဘလောက်ရှင်းရှင်းတော့အခုဟာအမြင်ကစောင်းနေကြတဲ့ခါတော့လေအကုန်စင်တော့လေကြောက်တော့မှာတော့မဟုတ်ဘူး။သို့တော်လေဟိုတိုင်းတာတစ်ခုဒီတော့တက်ရောက်သွားလိမ့်မယ်လေဒီနိုင်ငံတကာအမြင်။သူကလည်းဒီနိုင်ငံတကာပေါ့သူတို့တဘောကိုလည်းကောင်းကောင်းသိရတဲ့ခါကျတော့လေအကြည့်အောင်မဲ့စကားလုံးနေ တော့ရွေးပြီးတော့ပြောလိုက်မယ်လို့ထင်ပါတယ်။ဒါကြောင့်လဲဆိုအင်္ဂလိပ်လိုပြောတာပေါ့နော်။နိုင်ငံတော်ခြေပြမိန့်ခွန်းဆိုပေမဲ့ဒီမှာပြည်သူကိုပြောတာလည်းဆိုင်ရင်နိုင်ငံတကာကိုအထူးသဖြင့်တော့ထရင်ဂျီလာကန်တက်လာမဲ့လူတွေပေါ့နော်။အဲ့ဒီပုံကိုရဲ့နောက်ပြီးတော့သူ့ကိုအဲ့ဒီပြောဖို့အတွက်တိုက်တွန်းနေကြတဲ့ key influencer ပေါ့နော်။ဒီနိုင်ငံတကာကလေးစားတဲ့ပုံကိုရဲ့ပေါ့ဗျာ။သူတို့ပြောရင်တော့ Nobel ဆုရတဲ့သူတွေအဲ့ဒီလူတွေကိုလည်းသူကချီးညွှန်းပြီးပြောတာဖြစ်ပါလိမ့်မယ
်။ဒါပေမဲ့လို့နိုင်ငံကိုကိုစားပြုတဲ့မိန့်ခွန်းဟာဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံတော်သမ္မတကသာပြောကြားသင့်တယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ဥက္ကဋ္ဌလည်းဖြစ်ရခိုင်ပြည်နယ်အမ်းကပြည်သူ့လွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါက်တာအေးမောင်ကတော့ဝေဖန်ပြောဆိုလိုက်ပါတယ
်ပထမတစ်ချက်ကဒေါအောင်ဆန်းစုကြည်ဒီနိုင်ငံတော်သမ္မတမဟုတ်ဘူးဆိုတာတော့သဘောပေါက်စေချင်တယ်အဲ့တော့နိုင်ငံတော်အခြေပြမိခွန်းကိုပြောရမယ့်ပုံကိုဒီနိုင်ငံတော်သမ္မတတဦးကြီးပဲတော့ဖွဲ့စည်းပုံချေခံဥပဒေအရရှိပါတယ်ပြည်သူပြည်သားတို့လည်းသဘောပေါက်မယ်ထင်တယ်ဆိုရအဖွဲ့နဲ့နော်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်သဘောပေါက်စေချင်တယ်တော့မဟုတ်နိုင်ငံတကာမိသားစုတွေကိုပြောဖို့ရည်ရွယ်တယ်ဆိုရင်ကုလသမဂ္ဂထူးထူးညီလာခံမှာသွားပြီးပြောစေချင်တယ်သူပြောတဲ့အသုံးအနှုန်းသူပြောလိုတဲ့ရည်ရွယ်ချက်သူဆွေးဆောင်လိုတဲ့နိုင်ငံတကာပြစ်ဒဏ်များဟာကုလသမဂ္ဂထူးထူးညီလာခံနဲ့ကပ္ပမိသားစုတွေမှာရှိပါတယ်အဲ့ဒီနှစ်ခုကိုတည်တည်ချာချာသုံးသပ်ပြီးမယ်ဆိုရင်တော့ဖြင့်အခုနိုင်ငံတော်ခြေပြမိခွန်းကိုပြောခြင်းသည်သမ္မတကြီးရဲ့တာဝန်ကိုထမ်းဆောင်ခြင်းဖြစ်တယ်လာမယ့်19ရက်နေ့မှာပြောမယ့်အခြေအနေဒီရခိုင်ပြည်နယ်နဲ့အဓိကပတ်သက်တဲ့နိုင်ငံအချုပ်ချာအာဏာမျိုးသားလုံခြုံရေးနဲ့မျိုးသားအကျိုးစီးပွားနဲ့ပတ်သက်လို့လက်ရှိအစိုးရရဲ့ရည်တည်ချက်ကိုသူခိုင်ခိုင်မာမာလူထုကိုပြသရမယ့်ကာလဖြစ်လို့နိုင်ငံတကာမိသားစုကိုပြသရမယ့်ကာလဖြစ်တယ်ဆိုတာလေးကိုကျွန်တော်တို့သုံးသပ်ပါတယ
်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်မိခွန်းပြောကြားခြင်းအပြင်နိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့အကြက်တဲ့စိန်ခေါ်မှုတွေကိုနိုင်ငံတကာဘက်ကအတိုင်းအတာတစ်ခုထိနားလည်လက်ခံလာနိုင်မယ်လို့မျှော်လင့်နိုင်ပေမဲ့အလုံးစုံတော့ပြေလျော့သွားမှာမဟုတ်ကြောင်းနိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကရှုမြင်ပါတယ
်ကျွန်တော်တို့နိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ဒီအကြက်တဲ့စိန်ခေါ်မှုတွေကိုအတိုင်းအတာတစ်ခုထိထင်ဟပ်ပြီးတော့နိုင်ငံတကာရဲ့ယုံကြည်မှုကိုမြင့်တင်နိုင်မယ်မိန့်ခွန်းဖြစ်လာမယ်လို့တော့ကျွန်တော်ကမျှော်လင့်တယ်အဲထို့ကြောင့်လည်းပဲကျွန်တော်တို့တိုင်းပြည်ရဲ့လက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအကြက်တဲတွေကိုဖြေရှင်းတဲ့နေရာမှာတော့အစိုးရတစ်ခုတည်းကိုကြည့်လို့မရဘူးလို့ကျွန်တော်ကမြင်တယ်အစိုးရရောတမတော်ရောတော့တိုင်းသားခေါင်းဆောင်တွေရောအားလုံးပူးပေါင်းပါဝင်ပြီးရောဆောင်ရွက်နိုင်တဲ့လုပ်ငန်းစဉ်မျိုးကိုကျွန်တော်တို့ကရှေ့တန်းတင်ဖို့လိုအပ်တယ်လို့မြင်တယ်ထို့တော်လည်းပဲကျွန်တော်တို့လက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအကြက်တဲတွေကိုဖြေရှင်းနိုင်တဲ့လမ်းစာနဲ့အခြေခံခေါင်းတွေကိုတော့ဖော်ထုတ်ပေးနိုင်လိမ့်မယ်လို့အဲ့ဒီလိုတော့မျှော်လင့်ပါတယ
်လက်ရှိနိုင်ငံမှာရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေတွေအပေါ်စိုးရိမ်မကင်းဖြစ်နေရတဲ့နိုင်ငံသူနိုင်ငံသားတွေသိရှိနားလည်နိုင်စေဖို့အတွက်ကိုလည်းနိုင်ငံတော်တိုင်ပင်ခံအနေနဲ့ရုံးသုံးစကားဖြစ်တဲ့မြန်မာစကားနဲ့ပဲပြည်သူကိုပြောစေလိုတယ်လို့ဒေါက်တာအေးမောင်ကတိုက်တွန်းပါတယ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်မိခွန်းပြောကြားမဲ့ဌာနကိုတက်ရောက်လိုတဲ့သူတွေနိုင်ငံတကာတန်ရုံးတွေနောက်နိုင်ငံတကာကနေတင်းလာယူလိုသူတွေနိုင်ငံတကာဖွဲ့စည်းတွေအနေနဲ့စက်တင်ဘာလ18ရက်နေ့တင်းနာနေ့မနက်10:00အထိနောက်ဆုံးထားပြီးပြန်ကြားရေးဝန်ကြီးဌာနပြည်ရင်းပြည်ပဆက်ဆံရေးနဲ့တင်းပြန်ကြားရေးဌာနခွဲကိုဆက်သွယ်ကြဖို့တိုက်တွန်းထားတယ်လို့နိုင်ငံတော်တိုင်ပင်ခံရဲ့မိကုံကိုအစိုးရတင်းမီဒီယာရုပ်မြင်သံကြားတွေဖြစ်တဲ့ MRTB, MITB နဲ့ Radio FN ကနေဓာတ်ရိုက် live ထုတ်လွှင့်ပေးသွားမှာဖြစ်ကြောင်းလည်းပြန်ကြားရေးဝန်ကြီးဌာနဘက်ကအသိပေးကြေညာထားပါတယ်ရှင်
မဆူမတင်ပြခဲ့တာဖြစ်ပါတယ်အခုတော့ရှမ်းပြည်နယ်တွင်တိုက်ပွဲနဲ့လူခွင့်ရချိုးဖောက်မှုတွေဆက်ဖြစ်နေတဲ့အကြောင်းကိုတင်ပြပေးပါမယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုင်းသားလက်နက်ကိုင်အဖွဲ့တို့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားနေစေဖြစ်တယ်လို့ဒီတိုက်ပွဲဖြစ်ပွားတဲ့ဒေသအတွင်းကဒေသခံကြီးရွာသားတွေလူခွင့်ရချိုးဖောက်မှုခံနေရတယ်လို့ရှမ်းလူခွင့်ရဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းပြေစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
မငင်းချမ်းသေးတဲ့ရှမ်းပြည်နယ်အတွင်းမှာတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေကလည်းလူခွင့်ရတွေချိုးဖောက်ခံနေရတာပါရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်လွယ်ပင်းကြီးရွာကြားမှာမြန်မာတပ်မတော်နဲ့ DNLA တန်းပလောင်တပ်ဖွဲ့တို့ကြားမနေ့ကတိုက်ပွဲနှစ်ကြိမ်ပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ DNLA ပြန်ကြားရေးရာရှိဘူမှုစာအကျော်ကပြောပါရယ
်မနေ့ကဒီနေရာထဲမှာဝတ်နှစ်ကြိမ်ဆက်တိုက်ပြင်းထန်တယ်ဒီဖြစ်တဲ့နေရာကကြောင်မဲမြို့နယ်လွယ်ပင်းအရာထက်နာမှာဖြစ်တယ်တဲ့ဘောကတော်လေးပြင်တာနဲ့တဲ့ဘောကြာတော့ဒီမိမတမတော်ကလွယ်ပင်းရောပဲပြဆုပ်သွားတယ်ဒီကဲမှုကတော့ကျွန်တော်ပဲတော့မရှိဘူးမိမတမတော်ပဲတော့ကျွန်တော်မသိရဘူးဒီနေ့လည်းအဲ့မှာတော့စီတော်လေးဒီမှာနေတဲ့အနေထားတော့ရှိသေးတယ်
မြန်မာသမ္မတသမ္မတခလုံးခုနှစ်အင်အားစရာခန့်ဟာတန်းပလောင်သောက်ဖွဲ့ရှိရာဒေသဘက်ကိုဆိုးဆစ်ဆင်လာလို့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးဒီကနေ့အထိသမ္မတကနေနေပြည်တော်ရှင်လင်းရေးလှုပ်ဆောင်နေစေခြေနေတွေကြောင့်တိုက်ပွဲဆက်လက်ဖြစ်ပွားမယ့်အလားအလာရှိနေပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ14ရက်နေ့ကလည်းနမ်မလူမြို့နယ်နန်းဆန်မြို့နယ်နဲ့ကြောင်မဲမြို့နယ်တွင်မှမြန်မာသမ္မတနဲ့တရက်တည်းတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့တယ်လို့တိုက်ပွဲတွင်ရွာသားတွေဆွတ်ပြေးတိမ်းရှောင်နေရမှုတွေရှိနေပါတယ်။ဒေသတွင်းရွာသားတွေအနေနဲ့နှစ်ဖက်သက်ဖွဲ့တွေနှီးကပ်လာရင်နေရာကနေတိမ်းရှောင်နေရတယ်လို့ဘူမှုသားအကျော်ကပြောပါရယ် ပြီးခဲ့တဲ့စက်တင်ဘာလ17ရက်နေ့ကတီဘောမြို့နယ်စိန်ကျောအုပ်စုတွင်မြောက်ပိုင်းရှမ်းပြည်သမတော် SSPP SSA ရဲ့နှံတွေးတပ်စခန်းကိုမြန်မာသမတော်ခြေလင်စရင်ခလရသစ်လေးခုကနေနေမြေရှင်လင်းတိုက်ခိုက်ခဲ့လို့ပြစ်ခတ်မှုတွင်ဒေသခံရွာသူရွာသားတွေဆွတ်ပြေးသိမ်းရှောင်နေရပါတယ်။ဒါပြင်စက်တင်ဘာလ17ရက်နေ့ကမိုင်းရင်မြို့နယ်တွင်ဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခတွင်လွန်ရဲကျွော်သား300ခန့်ဟာစစ်ဘေးသိမ်းရှောင်နေရတယ်လို့ရွာသား3ဦးဟာလည်းတပ်မတော်ရဲ့ဖမ်းဆီးရဲနှိုက်တာခံရတယ်လို့ရှမ်းလူကြီးရေးမှန်တိုင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစိုင်းကွန်းလောင်ကပြောပါတယ
်။မိုင်းရင်မှာပေါ့အကြောင်းကတော့ဒီတနက်တန်ချောင်းပေါ့အနီးနားဒီတနက်တန်ချောင်းရဲ့ရွာသားတွေဒေသခံတွေကတော့သောကျော်ကဖြောက်တည်ရပြီးနှစ်ဖို့ရမှာတယောက်တရာတော့သွားတယ်ပြီးတော့တောက်ထက်နေရာကျော်နီနာလေတော်ကအဲ့တဲတွေမှာတော့ရောက်ပြီးခလုံးပြီးသားကြပြီးတော့ကြည့်တော့သူတို့ပြန်တော့မပြန်သေးဘူးကပြန်ပေါ်တော့သူတို့နည်းနည်းတော့ကြောက်နေသေးတယ်ပေါ့ဒီမှာတုံးယောက်ကလူခွေချိုးပေါက်ခံရတယ်ပေါ့သူကစတာအဲ့သူထိုးပြီးမှချုံတော်မျိုးခေါ်ရတော့ပြီးတော့သူလည်းပေါ်တာလည်းလုခိုင်းတော့
ဖန်စီသွားတဲ့ရွာသား၃ဦးဟာကြွက်ရွာလူကြီးတွေရဲ့ထောက်ခံမှုနဲ့ပြန်လည်လွတ်မြောက်လာပေမဲ့စစ်ရှောင်ရွာသား300ကတော့ဒီကနေ့ထိပြန်လာဖို့မဝင့်ရေးသေးဘူးလို့သူကဆိုပါတယ်အစိုးရတဲ့တက်လာပေမဲ့လည်းစစ်မဲ့ဖြစ်ပေါ်ရာရှမ်းပြည်နယ်ထဲမှာလူကြီးချိုးပေါက်မှုဖြစ်စဉ်တွေကျဆင်းလာတာမရှိသေးသလိုဒေါ်အောင်ဆန်းစုကြည်ပါဝင်အစိုးရအနေနဲ့ဒီဖြစ်စဉ်အတွက်သုံးတရားပြောဆိုမှုတွေမရှိသေးဘူးလို့လူကြီးမှန်တန်ဖွဲ့ကနေစက်တင်ဘာလ14ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတမ်းပလောင်သက်ဖွဲ့မြောက်ပိုင်းရှမ်းပြည်သက်မတော်တောင်ပိုင်းရှမ်းပြည်သက်မတော် KIU ကချင်လွန်လာရေးဖွဲ့တို့အခြေပြုလှုပ်ရှားနေပြီးမြန်မာသက်မတော်နဲ့တိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါတယ်။လက်ရှိညင်ချင်ရေးလုပ်ငန်းစဉ်ဖော်ဆောင်နေစေချင်နေမှာစစ်ရေးနည်းနဲ့ဖြည့်ရှင်းတာဟာစစ်မှန်တဲ့ဖြည့်ရှင်းနည်းမဟုတ်ဘူးလို့တရားနယ်လေပြန်ကြားရေးရာရှိဘူမှုစာအိုက်ကျော်ကပြောပါတယ်။
ဒီတော့ဆိုရလေတေရိုလူချင်းရဲ့အစီမဟုတ်ဘူးနော်စီမံရဲ့ဖြစ်ရှိမှုတော့မဟုတ်ဘူးမိမတမတော်ပဲသူစီအပြုလို့တာညာတော့ဒီဘလွမ်းရှောင်းတာရင်းလို့တကွဲဖြစ်သွားတာတကယ်ဒီကဖြစ်ရှိမှုညာလို့ဘူးတော့တူတယ်ဒါမှဒီနေ့ထိဒီမိမတမတော်ရောဆူရဲရောဖြစ်ရှိမှုကလာလာမျိုးတော့ရှိဘူးဒီဆိုမဖြစ်လာကျွန်တော်ကညာတင်ပြရှိတယ်ဆိုလို့
အစီအပြည့်ရစာချုပ်လက်မှတ်မရေးဆိုးနိုင်သေးတဲ့တမ်းပလောင်တပ်ဖွဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် KIU ကချင်လွတ်လပ်ရေးဖွဲ့တို့ဟာUWSP ဝပြည်သွေးစည်းညွှန်ရေးဖွဲ့ဥဆောင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီ FPNCC ဖွဲ့ဝင်တွေဖြစ်ပြီးမြန်မာဆိုရနဲ့ငင်းချမ်းရေးပုံစံအသစ်နဲ့တွေ့ဆုံဆွေးနွေးနိုင်ဖို့ကြိုးပမ်းဆောင်ရွက်နေစေလဲဖြစ်ပါတယ်ခင်ဗျာ
။နိုင်ကွန်အိမ်တင်ပြပို့ခဲ့တာဖြစ်ပါတယ်။အခုတော့ထိုင်းနိုင်ငံဘက်ကရွှေ့ပြောင်းအလုပ်သမားတွေတရားဝင်အလုပ်လုပ်ကိုင်နိုင်ခွင့်အကြောင်းကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံတွင်းမှာတရားဝင်အလုပ်လုပ်နေကြရတဲ့သူတွေအတွက်မြန်မာအစိုးရကအမည်သူမြေပါဖြစ်ကြောင်းအထောက်ထားစာအုပ်တွေကိုစက်တင်ဘာလ15ရက်ကနေစတင်ထုတ်ပေးနေပြီဖြစ်ပါတယ်။ဒါမှမဟုတ်ဒီစာအုပ်တွေထုတ်ပေးနေတဲ့စင်တာတွေမှာတော့ပွဲစားတွေကငွေကြေးအဆမတန်ယူပြီးမှCI စာအုပ်လှုပ်လို့ရတဲ့အတွက်အလုပ်သမားတွေအတွက်အခက်အခဲတွေဖြစ်နေပါတယ်ဒီအကြောင်းပြေဆုံးကိုတော့ထိုင်းခြေဆိုင် view မြန်မာပိုင်းသတင်းတောင်မအေးအေးမာကသတင်းပြပို့ထားပါတယ်ရှင
်ထိုင်းနိုင်ငံထဲမှာတရားမဝင်နေထိုင်လုပ်လုပ်ကင်နေတဲ့မြန်မာအပါအဝင်နိုင်ငံခြားသားအလုပ်သမားတွေကိုတရားဝင်အလုပ်လုပ်ခွင့်မှတ်ပုံတင်ပေးနိုင်ဖို့အတွက်ထိုင်းနိုင်ငံတဝန်းအလုပ်သမားတွေစီစစ်တဲ့နေရာတရားခတ်မှာစည်ရင်ပေးသွင်းဖို့အတွက်ထိုင်းဆိုရကခွင့်ပြုပေးခဲ့တာပါ2018ခုနှစ်ဇူလိုင်လ24ရက်နေ့ကနေစတင်ပြီးနှစ်ပတ်ခန့်စည်ရင်ပေးသွင်းခံခဲ့ပါတယ်ဒီနောက်မှာတော့ထိုင်းအလုပ်သမားရုံးတွေကတဆင့်အလုပ်သမားခန့်နာရေးဆိုင်ရာကိစ္စတွေကိုဩဂုတ်လကနေစတင်ပြီးတရားဝင်ဖြစ်အောင်လှုပ်ဆောင်ပေးခဲ့ပြီးမြန်မာနိုင်ငံကထုတ်ပေးတဲ့မိသူမိဘဖြစ်ကြောင်းအထောက်အထားစာအုပ်အတွက်ပါငွေကြေးသွင်းဖို့အတွက်24နာရီဖွင့်ထားတဲ့ 7-11 လို့ဆိုင်တွေကနေပေးသွင်းခံခဲ့ပါတယ်လက်ရှိအလုပ်သမားတွေပေးသွင်းရတဲ့ငွေကြေးနဲ့ပတ်သက်လို့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကအမှုဆောင်ဒါရိုက်တာဦးကျော်တောင်းကအခုလိုပြောပြပါတယ်
ထိုင်းကဘယ်လောက်ယူလဲဆိုတော့850ယူတယ်ဆက်ဘက်မှာ850ယူတာဘာအတွက်ယူလဲဆိုတော့ကျွန်တော်စုံလိုက်ကြည့်တဲ့အခါ310 300ဆိုတာကဆင်းအောင်စားဟုတ်တယ်ဗမာဆိုးရအတွက်ဆက်ဘက်ကယူပေးတာဒီဘက်ကကြတော့ငွေယူပေးတဲ့ဆက်ဘက် 11 ရဲ့ဝန်ဆောင်ကအခု960ကြတော့ဟို950ကဝတ်ပါမယ်ဆက်ဘက်ကဝန်ဆောင်က
အခုလိုမျိုးငွေကြေးတွေတွင်းယုံနဲ့မပြီးသေးပဲမိသူမိဘဖြစ်ကြောင်းအထောက်အထားဆောင်ရဖို့အတွက်ငွေသွင်းထားတဲ့ဘောင်ချာတွေရှိုံနဲ့မရပဲ CI ထုတ်ပေးတဲ့စင်တာတွေကိုတွားရောက်လုပ်နိုင်ဖို့အတွက်ပွဲစားတွေကိုအခကျင်းဝင်အများအပြားအလုပ်သမားတွေကတက်မှန်ပေးသွင်းနေရတယ်လို့ဆိုပါတယ်မဟာချိုင်းစင်တာတက်မှာတော့ CI စောင်းရဖို့အတွက်တန်းစီစောင့်နေရပြီးအဲ့ဒီရုံထဲကိုဝင်ရောက်နိုင်ဖို့အတွက်ပွဲစားတွေကိုဘတ်ငွေ3000ကနေ3500လောက်ထိပေးသွင်းနေရတယ်ဆိုပြီးအလုပ်သမားတို့ကပြောပြပါတယ
်ပြီးတော့ဆိုင်းဆန်တဲ့စုံမှအသေးကိုတက်လို့ရတယ်လीဟိုဘာလဲထိုင်းဖောင်ဖြီတာဒီရေပြီးလို့ရှိရင်ကိုအမိတ်သူကူပါကူညာကူတော့เนาะအဲ့ဒါတွေကအများကြီးပဲတင်းရွံ့20တောင်ရှိတယ်မသိဘူးကျွန်တော်ကြည့်ရတာအဲ့ဒါတွေကိုလောက်ခါကိုတယောက်ကိုယူနေကြတာဟာ3500ရှိတယ်3300ရှိတယ်3200ရှိတယ်3100ရှိတယ်3000ဆိုတာကတော့မသိတယ်ကိုမရှိဘူးမသားဘူးဒီ3300ရှိတယ်3500ရှိတယ်3500မှာ ตะทองงาเอริสายะเดมาอปอยาวยปี้บ่าสุบิ๊ดบ่ซ่ามาเสร็จๆๆตวาเลยกะนะอะเปลี่ยนบวนซ่าเนี่ยอตวนบวนซ่าไอ้นี่หนูผิดตวาเลยตูจะชูอ่ะบ่รู้สกายตัวเดอะอะกูโหโหมามาตะดงลุตะดิงจ้าแล้วเซว้ามาเซว้ามาโหบะซั่นปี้บิ๊ดโลชิ่งปี้บิ๊ดซูเว่มะลุบเนี่ยเปลี่ยนวาแล้วเหลือชิ่ดะ
လို့တမအတော်များများကတော့ဆရွက်စာရန်နေဖြစ်ဆက်တာတွေနားမလဲတာတွေစီရင်ရုံးတွေမှာစာအုပ်ထုတ်နိုင်ဖို့အတွက်လဲပွဲစားတွေကနေတဆင့်သာလုပ်နေကြပါတယ်။ထိုင်းဆိုရကတော့ပွဲစားတွေဂျောင်းဝင်ဆောင်ရွက်လို့မရအောင်လုပ်ဆောင်ထားပေမဲ့မြန်မာဘက်ကဖွင့်ထားတဲ့စီရင်ရုံးတွေမှာတော့ပွဲစားတွေနဲ့သွားမှသာစာအုပ်ထုတ်ယူဖို့အတွက်လွယ်ကူကြတယ်လို့ဆိုပါတယ်။ဒီအတွက်တရားဝင်ဖြစ်အောင်လုပ်ခဲ့ကြ
ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိတ်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း voa bammi news ဆိုတဲ့ voa မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုးစားနေပါတယ်နော်။
VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြရတာပါ။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတင်ရင်ထိုက်ကြေညာပေးပါမယ်ရှင်
။မြန်မာနိုင်ငံကတွင်ထွက်ပြေးလာတဲ့သူတို့အခေါ်ရိုဟင်ဂျာမွတ်စလင်4သိန်းလောက်အတွက်စခန်းကြီးတစ်ခုစောက်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဆောက်အုံတစ်လုံးကိုမိသားစု6စုနေထိုင်နိုင်မဲ့အဆောက်အုံပေါင်း 14,000 ကိုဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်နားက 8.2 ကီလိုမီတာကျဲတဲ့မြေမာနောက်ဆက်ရက်အတွင်းတိစောက်သွားမှာဖြစ်ပါတယ်။ဒုက္ခသည်ရဲ့သွားလာခွင့်ကိုလည်းကန့်သတ်ထားမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောဆိုထားပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကမြောက်ယထဘုံခွဲမှုနဲ့ဆက်ဆက်မှုတန်တရားနဲ့ဒုတိယမြောက်လူတို့အုပ်ကိုထပ်မံဖမ်းဆီးတဲ့အကြောင်းရဲကပြောပါတယ်။ဟီထရိုလေဆိပ်ရှိရာလန်ဒန်အနောက်ပိုင်းဟော့စလိုကအသက် 21 နှစ်အရွယ်အမျိုးသားတဦးကိုစနေနေ့ညသကောင်တိုင်းမတိုင်ခင်မှာဖမ်းဆီးခဲ့တဲ့အကြောင်းရဲအဖွဲ့ရဲ့ထင်ညာချက်မှာဖော်ပြထားပါတယ်။ဗြိတိန်နိုင်ငံရဲ့အကြမ်းဖက်ဝါဒဆိုင်ရာဥပဒေနဲ့သူ့ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်မှာပြန်ပါဖို့ဆန္ဒရှိတဲ့သဘောမျိုးဥရောပသမ္မဂ EU ရဲ့စွန့်ရင်ဆိုင်ရာထိပ်တန်းတာဝန်ရှိသူတွေကိုအမေရိကန်ဘက်ကအရေးအယောင်ပြထားပါတယ်။အဲ့ဒီသဘောတူညီချက်ကိုပြန်ပြီးဆက်ဆက်ညှိနှိုင်းဖို့အတွက်အမေရိကန်ကနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရန့်ကဇွန်လမှာကြေညာထားတာဖြစ်ပါတယ်။ဒါပေမဲ့လည်းဒီမနေ့တုန်းကဒီသမ္မတရဲ့ပြောခွင့်ရသမရအိမ်ပြူတော်ပြောခွင့်ရဆာရာဟတ်ကဘီဆန္ဒကကွဲပြားတဲ့ပြောဆိုချက်တစ်ခုကို Twitter မှာရေးပါတယ်ပါရီသဘောတူညီချက်အပေါ်မှာအမေရိကန်ရဲ့သဘောထားမပြောင်းလဲတဲ့အကြောင်းသဘောတူညီချက်ထဲမှာအမေရိကန်အတွက်အကျိုးရှိမဲ့အချက်တွေမပါရင်အမေရိကန်ကနှုတ်ထွက်မယ်ဆိုတာသမရကရှင်းရှင်းလင်းလင်းပြောထားပြီးဖြစ်တဲ့အကြောင်းအိမ်ပြူတော်ပြောခွင့်ရကရေးသားခဲ့ပါတယ်ရှင်
တရင်အချင်းချုပ်ကိုမသိငင်ထိုက်ကြညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubier L Thai ဖြစ်ပါတယ်ကျွန်မရှာဖောင်းပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါရှင် VOA American အတန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.